လေးလက်ချဆန္ဒပြပွဲတွေကျုံနေရတဲ့ဟောင်ကောင်မှာဒီမိုကရေစီရဲ့လိုလားသူလွတ်တော်အမတ်တွေရဲ့ပြင်းပြင်းထန်ထန်ခံကွက်မှုတွေကြောင့်ဒီကနေ့လွတ်တော်မှာအုပ်ချုပ်ရေးမှုကရီလန်နှစ်ပတ်လည်အခြေပြမင်းငုံပြောမဲ့အစီအစဉ်တော်ရပြည့်နဲ့အဆုံးသတ်သွားပါတယ်။အုပ်ချုပ်ရေးမှုလက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကန်ဆောင်ထားတဲ့လွတ်တော်အမတ်တွေကလွတ်တော်ခန်းမာတွေဝင်လာတဲ့အုပ်ချုပ်ရေးမှုကိုဆန္ဒပြခဲ့ကြတာပါ။နောက်ပိုင်းမင်းငုံပြောနေတဲ့အချိန်မှာလည်းအော်ရီကန့်ကန့်ခဲ့ရတဲ့အတွက်မင်းငွန်းစာပြောပြီးတိတ်မကြခင်မှာပဲအဆုံးသတ်ခဲ့ရပါတယ်။နောက်တစ်ချိန်လွတ်တော်ခမ်းမလေးပြန်ဝင်လာပြီးမင်းငွန်းစာပြောကိုကြိုးပမ်းခဲ့ပေမဲ့ကန့်ကွက်မှုတွေပြင်းထန်လာတဲ့အတွက်လွတ်တော်ဥက္ကဋ္ဌအန်ဒရူးလုံးကအခမ်းအနားရန်နာကြောင်းကြေညာခဲ့ရပါတယ်။နောက်ပိုင်းမှာတော့နှစ်ပတ်လည်ခြေပြမင်းငွန်းကိုအုပ်ချုပ်ရေးမှုလမ်းကရုံးမြင့်တန်ကြားကနေပြောကြားခဲ့ရတာပါ။အချိန်နှဲမှာပဲဟောင်ကောင်ကဆန္ဒပြပွဲတွေနဲ့ပတ်သက်လို့တရုတ်ပြည်မှာရည်ရွယ်စွပ်ပတ်မှုတွေကိုပြစ်တင်ရှုတ်ချတာအပါအဝင်ဒီမိုကရေစီတောက်ဆူဆန္ဒပြသူတွေကိုထောက်ခံအားပေးတဲ့အစီအစဉ်တွေကိုအမေရိကန်အောက်လွှတ်တော်မှာမနေ့ကပဲအတည်ပြုခဲ့ပါတယ်။ဒီနိုင်ငံရဲ့လူခွေးချုပ်ပမှုတွေနဲ့ပတ်သက်လို့စီးပွားရေးအကျိုးမြတ်ကိုကြည့်ပြီးပြည့်ပြည့်စုံစုံမပြောဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာတစ်ဝှမ်းမှာလူခွေးရေးအတွက်ပြောရေးဆိုခွင့်ဆွံ့ချောင်းရလိမ့်မယ်ဆိုပြီးတော့လည်းအတက်ခံဒီမိုကရက်တွေအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ဖလိုစီကပြောဆိုခဲ့ပါတယ်။